အီရန်အစ္စလာမ်နဲ့သမ္မတနိုင်ငံရဲ့ဩဇာအကြီးဆုံးလုံခြုံရေးအဖွဲ့အီရန်တော်လှန်ရေးပြည်ထောင်စုကိုပြစ်မှတ်ထားပြီးအမေရိကန်အစိုးရကပထမဆုံးအချိန်ဖြစ်နေနိုင်ငံသားအစိုးရအစိတ်ပိုင်းတစ်ခုကိုအကြမ်းဖက်ဝါဒဆွဲအဖွဲ့ဖြစ်သတ်မှတ်ဖို့ရှိနေပါတယ်ဒီကိစ္စဟာနိုင်ငံတိုင်းဝန်ကြီးဌာနကဦးဆောင်တဲ့ထူးခြားတဲ့ဆောင်ရွက်ချက်ဖြစ်တယ်အီရန်ဟာအကြမ်းဖက်ဝါဒကိုထောက်ပံ့နေတဲ့နိုင်ငံတစ်ခုအဖြစ်တယ်မဟုတ်ဘဲအီရန်တော်လှန်ရေးပြည်ထောင်စုကနိုင်ငံရေးဥဆောင်မှုအဖြစ်နဲ့အကြမ်းဖက်ဝါဒကိုမြင့်တင်ပြီးငွေကြေးထောက်ပံ့မှုထဲထဲဝင်ဝင်ပတ်သက်မှုရှိတယ်ဆိုတော့အမှန်တရားကိုအပြစ်မှပြုလိုက်တာဖြစ်တယ်လို့သမ္မတဒေါ်နယ်ထရန့်ကကြေညာချက်ထုတ်ပြောဆိုထားပါတယ်။အီရန်တော်လှန်ရေးပြည်ထောင်စုဟာအီရန်အစိုးရအတွက်တော့ကမ္ဘာတစ်လောက်အကြမ်းဖက်ဝါဒတွေကိုလှုံ့ဆော်မှုမှာစီမံညှဉ်းချအကောင့်ထည့်ဖို့မှုတာဖြစ်တယ်လို့လည်းဖော်ပြထားပါတယ်။တရင်တပတ်အတွင်းတက်ရောက်မှဖြစ်ပြီးအီရန်တော်လှန်ရေးပြည်ဆောင်တပ်ရဲ့လက်ရေးစင်ကတ်တပ်ဖွဲ့လည်းပါဝင်မဲ့အမေရိကန်ရဲ့အရေးယူဆောင်ရွက်မှုအရအီရန်တော်လှန်ရေးပြည်ဆောင်တပ်ကိုဘလို့ပုံစံထောက်ပံ့မှုမျိုးမဆိုရာဇဝတ်မှုများမှဖြစ်ပါလေအီရန်တော်လှန်ရေးပြည်ဆောင်တပ်နဲ့စီးပွားရေးလုပ်တာဒါမှမဟုတ်လေထောက်ပံ့မှုတွေဟာအန္တရာယ်ရှိတယ်ဆိုတာကိုဒီဆောင်ရွက်ချက်နဲ့ရှင်းရှင်းလင်းလင်းဖြစ်အောင်လုပ်လိုက်တာဆိုလေအမေရိကန်သမ္မတရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်